Welcome to the Voice of America in Burmese.
Mingawa khmyar, view in Myanmar ban ye 2020 phi mal 26 ye cha ta twin ni mine khin season ni sat tin ni ba bi. Ku yin song tin ni ko chano online u a tin set pe ma phit par de. Coronavirus ကူးစက်မှုကြောင့် Spain နိုင်ငံမှာဗောက်ထုံးတွေကသေဆုံးသူ938ယောက်ရှိခဲ့တဲ့အတွက်ကမ္ဘာမှာ Italy နိုင်ငံပြီးသေဆုံးမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာလည်းအများဆုံးသေဆုံးခဲ့တဲ့အတွက်စုစုပေါင်း 3,485 ယောက်သေဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။သေဆုံးသူ 6,828 ယောက် Italy နိုင်ငံကတော့ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ Spain နိုင်ငံမှာကူးစက်မှုနှုန်းကလည်းပထမတစ်ရက်ထက်20ခန့်နှုန်းတိုးပြီး4,860ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြန်လည်နေကောင်းလာသူ5,000ရောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။စပိန်နိုင်ငံမှာ virus ပိုကူးစက်သူဖြစ်အတည်ပြုထားသူ3ဦးတဘုံနဲ့သေဆုံးသူတဝက်လောက်ကတော့မြို့တော် Madrid နဲ့အနီးတစ်ပိုင်းမှာနေထိုင်သူတွေဖြစ်ပါတယ်။ coronavirus ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြစ်ဒေါ်လာ12,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းဝန်ကြီးအန်တိုနီယိုဂူတာရက်စ်ကပေါ်ထုံးနေမှာပဲတိုက်တွန်းလိုက်ပါတယ
် COVID-19 is menacing the whole of humanity and so the whole of humanity must fight back.
COVID-19 ရောဂါဟာလူသားတို့တရားလုံးကိုချိန်ချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့ဗဲစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းဝန်ကြီးကပြောဆိုလိုက်တာပါရရှိလာမယ့်ရန်ပုံငွေတွေကိုတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်အဆိုးဆုံးကျန်းမာနိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံပေါင်း40ကိုရှေ့လာမယ့်ခိုးလာအတွင်းကုညီယာမှာတုံ့ဆွက်သွားမှာဖြစ်ပါတယ်ခုချိန်မှာပြပြသားသားဆုံးဖြတ်ဆောင်ရွက်တာမျိုးမလုပ်ခင်ဗိုင်းရပ်စ်ပိုးဟာအတင်းဆောင်မခံနိုင်တဲ့နိုင်ငံတွေမှာအမြင့်တွင်နိုင်တယ်လို့လက်ဆက်တွေကိုဖျက်ချော်ပြီးကူးစက်ပြန့်နှံ့နိုင်တဲ့အန္တရာယ်ရှိနေကြောင်းလည်းသတိပေးခဲ့တာပါဒေါ်လာတန်ပေါင်း2000ကုန်ကြခံတုံးဆွဲမဲ့အစီအစဉ်မှာတော့လက်တွေ့ကောင်တဲ့ပေါ်ရေးလုပ်ငန်းစဉ်6ခုကိုထပ်သွင်းထားပြီးလူတွေတယောက်နဲ့တယောက်ထိတွေ့ဆက်ဆံမှုရွှေချဖို့လက်မှတ်မှန်ဆေးဖို့စရင်းပါဝင် virus ပြန့်နှံ့မှုရွှေချရေးအများပြည်သူချအသိပညာပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်လိုအပ်တဲ့လူတွေကိုဆေးစစ်ထားပြီးပြင်းပြင်းထန်ထန်နေထိုင်မကောင်းဖြစ်နိုင်တဲ့သူတွေကိုဦးစားပေးကုသရေးအပြင်ကျန်းမာရေးနဲ့စာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေလည်းထည့်သွင်းထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အရေးပေါ်အသုံးစရိတ်ကိုထက်လွတ်တော်မှာဗိုလ်ထုံးနေမဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအချိန်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမိုင်းအင်ဂျီတို့နဲ့လွတ်တော်ခေါင်းဆောင်တွေကြားဗိုလ်ထုံးနေစောပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲအတည်ပြုပြီးရင်တော့ဟောလွတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင်မစ်မက်ကောနဲကတော့တိုက်ပြည်မှာစစ်အတွင်းတုံးဆွဲတဲ့ပမာဏလောက်ထိအကုန်ချက်ခံတုံးဆွဲမဲ့အကူအညီပေးရေးအစီအစဉ်ဖြစ်နေပြောဆိုသွားပါတယ်။ထက်လွတ်တော်လူနည်းစုဒီမိုကရက်ကောင်းဆောင်ချက်ရှူမှာကတော့ပြည်ပြည်စုံနဲ့အစီအစဉ်တရက်မဟုတ်ပေမဲ့လည်းဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုလိုတဲ့အကြောင်းပြောဆိုခဲ့တာပါ။အရေးပေါ်အသုံးစရိတ်အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆွေးရပွဲရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗန်နိုင်းဝန်ကြီးစတီဖန်မနူချင်ကလည်းလွတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးအသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိညာနေရာကိုကြားခံနိုင်မှုဒေါ်လာ1ထရီလီယံအကုန်ချက်ခံတုံးဆွဲမဲ့အစီအစဉ်ကိုအမေရိကန်ဆွေးနွေးတဲ့လွှတ်တော်ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြပြီးတဲ့နောက်ဗိုလ်ထုံးလေးကကမ္ဘာတဝန်းစတော့ဈေးတွေပြန်တက်လာပါတယ်ဂျပန်နိုင်ငံကနေကိုင်းညွန့်ငင်းရလဲဗိုလ်ထုံးလေးမှာ800ခန်းလုံးဈေးထည့်ခဲ့တာပါအများဆောင်ကြည့်နေတဲ့အမေရိကန်စတော့ညွန့်ငင်းနေတဲ့ကဒေါင်ဂျွန်းစ်အင်တက်စတရှယ်အေဗရိတ်ကတော့700ခန်းလုံးကျော်ထိဈေးထည့်ခဲ့ပြီး89နှစ်အတွင်းတစ်ရက်ထဲမှာအများဆုံးလည်းဖြစ်ခဲ့ပါတယ်ဗိုလ်ထုံးလေးဥရောပဈေးကွက်မှာဈေးပိတ်ချိန်မှာတော့လန်ဒန်နဲ့ပြင်သစ်ကညွန့်ငင်းနေ၄ရက်ခန့်လုံးကျော်ဈေးတက်ခဲ့ပြီးဂျာမနီနိုင်ငံဖရန့်ဖတ်ညွန့်ငင်းကလည်း200ခန့်လုံးနီးပါးမြင့်တက်ခဲ့တာပ
ါ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 1683ညာ5.19 kHz 1995.63ညာနဲ့5.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ရင်းပထမသတင်းတွေကိုဆက်လက်ကြေညာပေးတော့မှာပါ။က
ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ရာစီးပွားရေးနဲ့ပတ်သက်ပြီးတရဲမားရီထုတ်လွှင့်တဲ့စစ်စီရေးတရက်တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့အပေါ် G7 နိုင်ငံတွေကတသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံခုနှစ်နိုင်ငံအုပ်စု G7 နိုင်ငံတွေရဲ့နိုင်ငံရဲ့ဝန်ကြီးတွေအကြားဗိုလ်တုတွေကတယ်လီကွန်ဖရင့်စ်ဆွေးနွေးပွဲမှာအခုလိုဒီဇင်တဝါနဲ့ရှိကြောင်းပြသခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံပစ်ပတ်မြို့မှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်တို့ဖျက်သိမ်းခဲ့ပြီးအခုလိုတယ်လီကွန်ဖရင့်စ်နဲ့အစည်းအဝေးလုပ်ခဲ့တာပါ။ဝန်ကြီးပုံပြူဟာသူ့အခေါ်ဝူဟန်ဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပြန့်နှံ့မှုနဲ့ပတ်သက်ပြီးကျုပ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသေးပါ။တကယ်ဖြစ်နေတာတွေကလည်းလမ်းလွဲဖြစ်ဖို့တရေမားတွေကိုတူကွန်မြူနစ်ပါတီကထုတ်လွှင့်နေတာဒီမတဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးနည်းနည်းနည်းနည်းသိမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒီဗိုင်းရပ်စ်ပြန့်မှုရဲ့နောက်ကွယ်မှာအမေရိကန်ပြည်ထောင်စုရှိနေတယ်ဆိုပြီးလူမှုမီဒီယာတွေကတစင်တရေမားတွေထုတ်လွှင့်နေတာကိုတူကွန်မြူနစ်ပါတီကဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။G7 အုပ်စုနိုင်ငံတိုင်းဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်နဲ့တရုတ်နိုင်ငံစလုံးပါဝင်တဲ့ G20 ကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမလုပ်ခင်တည်းရဲ့အလိုမှာလုပ်ခဲ့တာပါ။အာဖဂန်နစ္စတန်ကဘူးမြို့မှာလူနေတဲ့စစ်ဘာသာဝင်ဖျားကြောင်တစ်ခုကိုအထိခံပုံခွဲသမား၄ဦးကဗုဒ္ဓဘာသာကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးပြီး7ဦးဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကဘူးမြို့နယ်ပိုင်းမှာအဲဒီလိုပုံခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကပြောလိုက်တဲ့အကြောင်းကိုလည်းမွတ်စလင်အစိုးရ Jihadist Media တွေကိုစောင့်ကြည့်ပါတာပြန်တဲ့ Site Intelligence Group ရဲ့အစိုးရသိရပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးချင်းမနေ့အစောပိုင်းမှာပဲအာဖဂန်လူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီဖျားအကြောင်းကိုရောက်ရှိလာခဲ့ပြီးတဲ့နောက်9ရက်လောက်ကြာမှာပုံခွဲတိုက်ခိုက်သူတွေကိုအသေးဖမ်းဆီးရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Tariq Aryan ကပြောပါတယ်။ပြားကြောင်လည်းပိတ်မိနေတဲ့ကတူတွေကိုလည်းကဲထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်။အပြန်အလှန်တိုက်ခိုက်မှုအတွင်းဖျားကြောင်နဲ့ဖျားကြောင်ဘေးကအတင်းတိုက်တဲ့လူ150လောက်ပိတ်မိနေခဲ့တာလို့လူထဲစုစစ်ဘာသာဝင်လွှတ်တော်အမတ်တူက VOA ကိုပြောပါတယ်။တာလီဘန်စစ်သွေးကြတွေကဒီတိုက်ခိုက်မှုမှာသူတို့မပါဝင်ဘူးလို့လည်းရေးဆိုပါတယ်။အခုနောက်ပိုင်းနှစ်တွေအတွင်းအာဖဂန်မှာရှိတဲ့လူထဲစုစစ်တွေနဲ့ဟိန္ဒူဘာသာဝင်တွေကို IS အစိုးရအဖွဲ့ကအပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။2018ခုနှစ်တုန်းကနိုင်ငံအရှေ့ပိုင်းဂျလာလာဘတ်မှာအထူးခံဘုံခွဲသမားတူတိုက်ခတ်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံရဲ့ Digital သရှုလုပ်မှုတွေမကြာသေးမီကာလအတွင်းတရှိန်တိုးမြင့်တက်လာခဲ့တာကိုတွေ့ရတယ်လို့ American Cyber လုံခြုံရေးဆိုင်ရာကြောင့်ကျင်သူအဖွဲ့တစ်ဖွဲ့ကဟိုတုန်းကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားပြီးဇန်နဝါရီလနောက်ပိုင်းမှာတန်တရားရှိဖွယ်တရုတ်အုပ်စုတစ်စုကစိုက်ဘာတရှုအသစ်လုပ်တာတွေကိုအဲ့ဒီကြောင့်ကျင်သူအဖွဲ့ကလေ့လာတွေ့ရှိခဲ့ရတာပါ။ဇန်နဝါရီလ20ရက်နေ့ကစပြီး APT41 လို့ခေါ်တဲ့ hacker အုပ်စုတစုရဲ့လှုပ်ရှားမှုတွေတဟုန်လုံးမြင့်တက်လာခဲ့တယ်လို့လည်း American Cyber လုံခြုံရေးကြံ့ကျင်သူအဖွဲ့ FireEye Inc. ကပြောပါရယ် APT41 အုပ်စုဟာဈေးဝယ်သူတွေ၊ကွန်ပျူတာထုတ်လုပ်သူတွေနဲ့မီဒီယာအဖွဲ့အစည်းတွေကစလို့ကျန်းမာရေးအဖွဲ့အစည်းတွေနဲ့ Parahita လုပ်ငန်းတွေကိုပိတ်မထားတရှုလုပ်ခဲ့တယ်လို့လည်း FireEye Inc. ကပြောပါရယ်ဒီလိုတချို့လုပ်မှုတွေမြင့်တက်လာခဲ့ရတဲ့အကြောင်းရင်းတော်တော်များများရှိနေမှာဖြစ်ပြီးအဲ့ဒီထဲတရုတ်နဲ့အမေရိကန်တို့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲနဲ့လက်တလောကိုရိုနာဗိုင်းရပ်စ်ကြောင့်အကျဉ်းပွားနေတဲ့အကြောင်းရင်းတွေလည်းပါဝင်လိမ့်မယ်လို့လည်းဆိုပါရခင်ဗျ။ရုရှားနိုင်ငံမှာဧပြီ22ရက်နေ့မှာကျင်းပမယ့်အခြေခံဥပဒေပြင်ဆင်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်မဲ့ဆန္ဒခံရေးပွဲကိုသမ္မတဗလာဒီမီယာပူတင်ကရက်ရွှေဆိုင်လိုက်ပါတယ်။ရုရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာနေတဲ့အတွက်အခုလိုရက်ရွှေဆိုင်လိုက်ရတာပါ။ဒီအခြေခံဥပဒေပြင်ဆင်ချက်ကိုအတည်ပြုနိုင်ခဲ့ရင်သမ္မတပူတင်ရဲ့ယာရုသက်တမ်း2036ခုနှစ်တည်ထူမြတ်ပေးနိုင်မှာဖြစ်ပါတယ်။ကျမ်းမာရေးပညာရှင်တွေစီကထောက်ခံချက်တွေအပေါ်ပူတည်ပြီးဆန္ဒခံယူပွဲကျင်းပမယ့်ရက်ကိုဆုံးဖြတ်မယ်လို့သမ္မတပူတင်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒခံယူပွဲကိုဧပြီ22ရက်နေ့မှာကျင်းပဖို့ပြီးခဲ့တဲ့ဇန်နဝါရီလတွေကကြေညာထားရတာပါ။နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။တစ်ကမ္ဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံမှာလည်းကူးစက်ခံနေရသူတွေရှိနေပါတယ်။ဒါကြောင့်မလို့ဒီပြည်သူတော်တော်များများကတော့ဒီရောဂါနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလည်းဒီပြည်ပထွက်ခွာနေသူတွေလက်ရှိချိန်မှာပြန်လည်ဝင်ရောက်လာသူတွေရှိနေတာကြောင့်ဒေသခံတွေကတော့ဒီရောဂါဖြစ်ပေါ်မှာကိုတော်တော်လေးစိုးရိမ်နေကြပါတယ
်။ဒါကြောင့်မလို့ရခိုင်ပြည်နယ်စစ်တပ်စေယုံကြီးမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လာနိုင်ရှိအတွက်ဘာတွေပြင်ဆင်ထားလဲဆိုတာတော့ရောက်တဲ့ရင်ယူခဲ့ပါတယ
်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဒီစစ်တွေစီဝင်ကြီးမှာပြင်ဆင်မှုပြောမယ်ဆိုရင်တော့နံပါတ်1တော့လူနာတွေစိတ်ကုပ်ဖို့ပေါ့နော်ဒီပြင်ပလူနာဌာနကိုလာလို့ရှိရင်အဖျားအခန်းသက်သက်ထားပါတယ်အဲဖီဗာရူးမ်ပေါ့အဲဖီဗာရူးမ်ကနေပြီးတော့မှစက်သက်ပြီးတော့သူရဲ့ case definition အလိုက်
ပြားရှိတယ်ပြည့်ရအောင်လို့သတ်မှတ်မယ်ဆိုရင်တိတဲ့အကန့်လူနာခန့်လူနာ၆ဆာကိုပြင်ဆင်ပြီးတော့ကုသပင်လေးရရှိပါတယ်ဒါလို့ကုသတဲ့အပိုင်းပေါ့ဟောကာကွယ်တဲ့အပိုင်းပြောမယ်ဆိုရင်တော့ကျမ်းမာရဲ့အကားစားဝန်ကြီးဌာနကနေကုသဦးဇင်းဌာနနဲ့တက်ဌာနတဲ့ဒီဟောပေါ့ကျမ်းမာရဲ့အသိပညာပေးစာဆောင်နေဖိနိုင်းနေကိုလူနာဟောပေါ့လူမျိုးစုမြင်နိုင်တဲ့နေရာတွေမှာကပ်ပြီးတော့ကျမ်းမ
Abdul Hanji Ribo, Tari Bergu, Sunima, Yanni, Pinsin Nabi Bari.
Let's see, Shima, give up to be low look and Nijari Yakanji Dakanuha, Mimi Yago Piana Nijada Yang, Kuruna Bayas, Kusa Tania to the Palamago, Pituria, so in Nijabare.
Oh, Pituria, so in Nijabare. I mean, my Yaro, Lemon, my Trevy, Lolo Niari, and Mani Wulimi Auli, I've been Trevy Loniari, the Yoga Kuma.
ตาอูซอยมีอ๋อနိုင်ငံခြားကလာတဲ့လူတွေကိုတော့ဟိုကစစ်စစ်နေတယ်လို့ပြောတာပဲလာတယ်လေးစိတ်တွေကပါတယ်ကစစ်စစ်နေတယ်လို့ပြောတာပဲသူတို့ကကြောက်တာပေါ့ယောဂဘုရားပါလာမှာဆိုလို့ပေါ့လက်ရှိရှင်မှာရခိုင်ပြည်နယ်အတွင်းကစစ်တွေဆေးရုံကြီးမှာတန်တရားလူနာ၂ဦးသာရှိတယ်ပြီသူတို့၂ဦးရဲ့ဓာတ်ခွဲခံဖြေကလည်းယောဂဘုရားကုသခံထားရတာမတွေ့သေးဘူးလို့စစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လင်း
ကိုပြောင်းလဲတဲ့ခါကျတော့ဒီ medical ward မှာဒီ outtake ရဲ့ update ဆိုပြီးတော့ရှိတယ်ရှိတဲ့ခါကျတော့ဒီနဲ့ဟိုပေါ့ covid 19ကပြင်းထန်လာပြီးတော့လူနာတွေအများရောက်လာမယ်ဆိုရင်အများကြီးရောက်လာမယ်ဆိုရင်ခုနပြောတဲ့ medical ward အဟောင်းမှာဒီအပေါ်တော့ outtake ကိုအပေါ်20အောက်20လူ40ခွဲပြီးတော့ isolation ပေါ့တိတက်ကုလို့ရတယ်ဒါမျိုးဖြစ်အောင်လို့ဒီမှာပြင်ဆင်ထားပါတယ်ပေါ့နော်နှစ်ဦးပဲရှိပါသေးတယ်တအူးလုံးကလည်းเนาะ initial ကိုပို့တယ်ဒီနှာခေါင်းတို့ပတ်ပေါ့ဒါပို့ယူလို့ပို့တဲ့ခါမှာလည်းဒါနှစ်ယောက်လုံးကအနေနဲ့အဖြေကတော့ဒါ negative အပြည့်သူတွေသိပြီးပြောချင်တာတော့အခုချိန်မှာတော့ဒါဟာနိုင်ငံသားနေပြန်လာတဲ့လူကြီးများတယ်ပေါ့များတဲ့ခါမှာသူ့ရဲ့ဒီ quarantine ပေါ့နော်ဒီနေ့ကြာလိုက်နာပြီးတော့ဆောင်ရွက်ဖို့လိုပါတယ်ပေါ့နော
်ပြခိုင်ပြည်နယ်တွင်စောင့်ဝင်နေတဲ့အခြေအနေတွေကြောင့်ဒေသခံများပြားဟာမြန်မာနိုင်ငံခြားဒေသတွေနဲ့အင်းကြီးကြီးနိုင်ငံချို့မှာတော်ရောက်လှုပ်လှုပ်ကန်နေကြရတာပါအခုလိုအခြေအနေမှာအလောက်ကန်တွေပြက်ကုန်တာမို့လူတော်တော်များများဟာကိုယ့်ဒေသကိုပြန်နေကြရပါတယ်ဒါကြောင့်လေရခိုင်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့ဒေသခံတွေကတော့ယောဂါကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါကျွန်တော်တက်နိုင်ပါစစ်တွေမျိုးကလည်းသတင်းပေးပို့နေတာပ
ါထိုင်းနိုင်ငံကပြန်ဝင်လာတဲ့မြန်မာအလုပ်သမားတွေကိုသက်ဆိုင်ရာနယ်မြေအလိုက်ဆောင်ကြည့်မှုနဲ့ပတ်သက်လို့တကယ်ပဲထိထိရရလုံနိုင်ရလားဆိုတာကိုမင်းမြန်းတင်ဆက်ပေးမှာပါထိုင်းနဲ့မြန်မာနယ်စပ်ဖြစ်တဲ့မြောက်ပြည်ဘက်ကနေအလုံးအရင်းနဲ့ပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေကိုရန်ကုန်ပြည်သူစီးရုံကြီးနဲ့တူနာပြူတင်တန်းကျောင်းကနောက်ဆုံးနေ့ကျောင်းသားတွေပါလာရောက်ပြီးကျန်းမာရေးစစ်ဆေးတာတွေကိုကူညီပေးနေပါတယ်။ဒီလိုထိုင်းဘက်ကနေအလုံးအရင်းနဲ့ဝင်လာကြတဲ့အလုပ်သမားတွေကိုနယ်စပ်ဝင်ပေါက်တွေမှာကျန်းမာရေးစစ်ဆေးတာတွေတည်ချလှောက်ဆောင်ပေးနေပေမယ့်ဝင်ရောက်လာကြတဲ့လူအင်အားများတာကြောင့်ဆက်လေးရစောင့်ကြည့်မဲ့ကိစ္စကိုသူတို့နေထိုင်ရာဒေသအလိုက်သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကိုလွှဲထားပါတယ်။ပြန်ဝင်လာတဲ့စည်ရင်တိုင်းသက်ဆိုင်ရာပြည်နယ်နဲ့တိုင်းတာဝန်ရှိသူတွေကိုပေးပို့ပြီးဒေသအလိုက်စောင့်ကြည့်ဖို့စီစဉ်ထားတယ်လို့ကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန့်စင်အောင်ကပြောပါတယ
်။သူတို့ကတော့အဲ့ဒါတွေကတော့သူတို့လက်ရှိဒီမြို့နယ်တွေရဲ့စီစဉ်လို့တော့သူတို့ကတော့ချက်မြို့နယ်တကူတကူကတော့အများကြီးတော့မဟုတ်ဘူးနော်။အဲ့တော့သူတို့ဒီလူတွေကိုပေါင်းကွာတော့သူတို့ကသူတို့ဒီစီစဉ်နဲ့တောင်းတာပါ။အဲ့တော့ကျွန်တော်တို့ကလည်းဝင်နေညာဆက်တဲ့အနာဂတ်နဲ့နောက်တစ်ခါကျွန်တော်တို့ကလူတွေပြန်ပို့ပေးမယ်တဲ့နေထိုင်မှုတွေရှိ။အဲ့တော့ကျွန်တော်တို့လမ်းမျိုးမထောင်ချင်ဘူးနော်။သူတို့ကတော့တောင်းရတော့အရင်ကြီးရောနော်။သူတို့ကတော့လည်းကုမြုံနဲ့ကုလိုက်ကြတော့အဲ့တော့တောင်းဝင်ကြည့်ပါဘူး။သူတို့စီစဉ်ပါပါနော်။စီစဉ်ပါလိုက်မယ်နော်
။နေတိုင်းဝင်ထွက်မှုများတာကြောင့်မြောက်ပဒီမှာတီးတန့်ဆောင်ကြည့်မှုမလုပ်နိုင်ပဲသက်ဆိုင်ရာမျိုးနဲ့ပြည်နယ်တိုင်းအလိုက်ကိုကရင်ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ပြန်ကြမယ်။တိုင်းဒေသကြီးအသီးသီးကိုချိတ်ဆက်ပြီးအခမဲ့မော်တော်ယာဉ်တွေနဲ့ပို့ဆောင်ပေးနေပါတယ်။မြောက်ပြည်နယ်စပ်ဒိတ်ပေါက်ကနေဝင်လာကြတဲ့အလုပ်သမားတွေကိုသူတို့ရဲ့ဇာတိကိုပြန်ရောက်ရင်ကျန်းမာရေးစံသက်စောင့်ကြည့်ဖို့နဲ့နိုင်ငံခြားကနေရောက်ရှိလာတဲ့သူရှိရင်လည်းအုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားဖို့ညွှန်ကြားထားပြီးစီးရုံတွေမှာလည်းတက်နိုင်သလောက်အဆင့်တင်ပြင်ဆင်ထားတယ်လို့ရမီးသိမ်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်လွင်ကပြောပါဗျ။အဲ
ခြေရေးအုပ်ချုပ်ရေးအနေပြီးတော့ရဲကြီးအုပ်ချုပ်ရေးမှုတွေကြောက်ခွဲတာဝန်ခံတွေစီကိုညွှန်ကြားထားတာပေါ့နော်။အဲ့ဒီလိုယူနာဟောပေါ့နော်။ပြန်လာရင်လို့ရှိရင်သူအင်းငယ်ကိုလည်းပြတင်းဖို့ပေါ့နော်။အဲ့လူရဲ့ခြေရင်းလည်းစောင့်ကြည့်ဖို့တူတူရောညွှန်ကြားထားပါလေ။အဲအလုံးပြည့်စုံတယ်ဆိုတော့အလုံးဖြစ်နိုင်မှာဦးလား။အဲ့ဒါကိုသူကဘုန်းတော်စမ်းတက်ကြည့်ပြီးတော့ဒါသိသိပြီးတော့ပြည့်ရှိမယ်ဆိုရင်တော့ဟိုတီးတန့်ထားဖို့စိတ်ယုံမှနေရာရယ်စိတ်ယုံလို့ဆိုင်ရင်အခြားနေရာပေါ့နော်။ဒါများပိုင်ဆိုင်တဲ့နေရာတခုဒီခုရတော့ဒါဘုရားတော့ຢာထားထားပါလေ။စိတ်ယုံမှလည်းဒီပေါ့နော်။ကျေကျေကြီးကြီးကြီးနဲ့ပတ်သက်တဲ့အရာတွေစုံငင်တော့ပြုလုပ်ထားပါလေ။စိတ်ယုံနေမှလည်းဟိုတတ်နိုင်ဆုံးတော့ကြည့်ရပါတယ်မဟုတ် နီလီတာခုံမလားအဲ့ဒါမျိုးတွေကတော့မရှိပါဘူးညာတန်တဲ့ဒီဝတ်စုံတွေပါတယ်ကတော့အဲဒါကတော့ချန်ပြဲလို့ပြောတော့ဒါတွေကတော့ဆောက်မှန်ထားပြီးသားပါ
ထိုင်းမြန်မာနယ်ခြားတောင်ရင်းမြစ်ကမ်းတစ်လျှောက်နိုင်ငံတကာဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့ချစ်ကြည်ရေးတံတားနှစ်ဆင်းနဲ့သတိဂိတ်တွေအလုံးကိုလူဝင်လူထွက်သွားလာခွင့်ကိုထိုင်းဖက်ချန်းကမလ22ရက်နေ့ကစပြီးပိတ်မယ်လို့ဆိုပေမဲ့နေ့စဉ်ထောင်နှင်းချီတဲ့ထိုင်းပြည်မြန်မာလုပ်သားတွေဝင်ရောက်လျက်ရှိပါတယ်။မလ21ရက်နေ့ကနေဒီနေ့25ရက်နေ့အထိပြန်လည်ဝင်ရောက်လာတဲ့အလုံသမားစုစုပေါင်းက2000ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေနဲ့နိုင်ငံခြားကပြန်လာသူတွေမှာရောဂါပိုးပါလာတယ်မပါလာဘူးဆိုတာကိုသိချမစောင့်ကြည့်နိုင်ပဲ14ရက် home quarantine လုပ်ခိုင်းတာကအန္တရာယ်ရှိတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီစရာကပြောပြပါတယ
်ရောမဆိုရင်လေအိမ်မှာမျိုးပေါ့နော်ထားလိုက်တော့အိမ်သားတွေကနိုင်ငံခြားကနေပြန်လာတယ်တိတခန်းနေဖို့တော့ပြောထားတယ်ဒါပေမဲ့ရောမဒီဒေသမှာပေါ့နော်အိမ်တွေများသာဖြစ်ဆိုရင်သူခနဲ့သူအဲ့ဒါတိတ်မရှိဘူးလေရွာရဲ့တလေရမှာဆိုရင်အကုန်လုံးအာကျမ်းဗာလဲအဲ့ဒီဘယ်လိုပြောမလဲတီးသားခန်းထားတဲ့ဟာကြတော့ရွာမှာမရှိဘူးညီမလေးခဲရွေးအိမ်မှာနေနေအဲ့လိုမျိုးပဲတီးသားအဲ့လိုမျိုးပေါ့နော်ဒီဆေးရုံမှာလိုမျိုးတီးသားဆိုတဲ့လောက်တဲ့ပုံစံကတော့ဒါကြတော့ဖြစ်နိုင်ခြေအရန်နဲတယ်အမမြင်တာပေါ့နော်အဲ့တော့အန္တရာယ်များတယ်လေခုနကဗာလဲတခုပြည့်တဲ့တိုင်းပဲဒီယောဂါကယောဂါပူကူဆက်ခံလို့ရှိရင်ချက်ချင်းကလက္ခဏာမပြအောင်လေခဲ၍အဲ့ဒီလူကအိမ်မှာပဲနေတာခဲသူစီမှာလက္ခဏာတွေပါတွေရှိလို့သူစီမှာပိုးတွေရှိလို့ရှိနေတာတအိမ်သားလုံးအတွက်ယတနာရှိနိုင်တယ်နိုင်ငံခြားကနေပြန်လို့ရှိရင်အိမ်မှာထား14ရက်နေပြီးမှပြန်သွားအဲ့ကအန္တရာယ်ရောလုံးဝမကင်းခဲ၍ယောဂါပူကူဆက်လို့ရှိရင်တော့အန္တရာယ်အားများတယ်
အခုလက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိသူ3ဦးနဲ့စောင့်ကြည့်နေတန်တရာလူနာ238ဦးရှိနေပါတယ်။ကမ္ဘာမှာကိုဗစ် -19 ဖြစ်ပွားနေသူစုစုပေါင်း4သိန်းကျော်နဲ့သေဆုံးသူက2000နီးပါးရှိနေပါတယ်။ကျွန်မအင်တနာထုံးမှရန်ကုန်ကနေသတင်းပေးပို့ပါရစေ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစတင်စစ်ဆေးလာနိုင်တဲ့အတွက်ယောဂါပိုးရှိသူ3ဦးကိုတွေ့လာရပြီမဲ့တရုတ်နဲ့ထိုင်းနယ်စပ်ဂိတ်တွေကနေထောင်ထဲချီဝင်လာသူတွေကိုကြက်ကြက်မက်မက်စစ်ဆေးနိုင်ခြင်းမရှိတဲ့အပေါ်မှာပြည်ပကူးစက်မှုနှုံဘလောက်ထိစိုးရင်ရမလဲမြမအစိုးရရဲ့ယောဂါကာကွယ်ရေးဆောင်ရွက်ချက်တွေလုံလောက်မှုရှိပါသလားလူတဦးနဲ့တဦးအနီးကပ်ထိတွေ့မှုတွေမလုပ်ဖို့အချက်ဟာဘလောက်ထိအရေးပါသလဲအင်္ဂလန်နဲ့အမေရိကန်ပြည်ထောင်စုကမြန်မာနယ်ပွားအထူးကူဆရာဝန်တွေရဲ့အမြင်သုံးသပ်ချက်တွေကိုကျွန်မအင်ဂျင်နိုင်ကစူးစီးတင်ပြမှာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတွေ့ရှိရတဲ့သူနှစ်ဦးမှာအင်္ဂလန်နိုင်ငံကပြန်လာသူတွေဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်။ကူးစက်မှုနှုန်းညံနေတဲ့အင်္ဂလန်နိုင်ငံကပြန်လာသူနှစ်ဦးမှာဗိုင်းရပ်စ်တွေ့ရှိတယ်ဆိုတဲ့အပေါ်မှာတော့သူ့အနေနဲ့အံ့ဩမှုမရှိကြောင်းအင်္ဂလန်နိုင်ငံ Leeds မြို့ကစီးကျူအထူးကူဆရာဝန်ဒေါက်တာတက်ကိုကူက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်ကတော့အဲ့ဒါလုံးဝမအံ့ဩပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့အခုကြည့်လို့ရှိရင်ဒီ UK ကအရန်ကိုထောက်တက်လာပါတယ်။အဲ Europe နဲ့အတူတူလိုက်ပြီးတော့လေအကုန်လုံးအရန်ဒီမှာ positive case တွေလည်းအရန်များပါတယ်။အသေးပြောက်တွေလည်းအရန်များပါတယ်။အဲ့တော့ဒီ UK ဆိုရကသူကဆေးရုံလာတဲ့လူကိုပဲတက်ဆုပ်တဲ့အတွက်ဆေးရုံမလာတဲ့လူတွေ community ထဲမှာအများကြီး positive ရှိနေနိုင်ပါတယ်ပြီးရင်လင်းမြန်ပေါ်ကလည်းကူးနိုင်ပါတယ်အဲ့တော့ကြာကျွန်တော်အနေနဲ့ကဒီကပြန်သွားတဲ့လူတော်တော်များများတော့ positive ဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ဒီပေါ်မှာချက်မှီ shoot down အရာဆိုရင်ရောဘလို့အကြံပေးခြင်းလဲရှင
်ဖြစ်နိုင်ပေါ့နော် visa ရှိနေရင်ပြီးလို့ရှိရင်လည်းတရေးရှင်ရမဟုတ်လို့ရှိရင်တော့ကျွန်တော်တို့တွေမပြန်သက်မအောင်ဘာလို့လဲဆိုတော့ကျွန်တော်တို့အဲ့လိုပြန်ညာအဖြစ်ကျွန်တော်တို့တိုင်းပြည်ကို virus ကြီးကိုကိုကနေပြီးတည်ယူပို့ဆောင်တဲ့လူလိုဖြစ်နေပါတယ်ကိုကဖြတ်နေလူဖြစ်နေပါတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒါဖြတ်နာပိတ်ဖို့အတွက်ပေါ့နော်အဲနိုင်ငံဟိုကိုနိုင်ငံတွေကိုဒီကနေဖြစ်နိုင်မပြန်နာအကောင်းဆုံးပါပဲဒါပေမဲ့တော့လေအချို့အတောင်းချေနေရပေါ့နော်ဟိုနိုင်ငံကိစ္စရှိတာတို့ပြီးလို့ရှိရင် visa ကုန်တာတော့ပြန်ရမှာပေါ့နော
်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရ virus ရှိမရှိစစ်ဆေးသူတွေထဲမှာကူးစက်ခံရသူမရှိသူတွေရဲ့စီးရင်ကိုလည်းထုတ်ပြန်တာတွေ့ရပါတယ်။အဲ့ဒီလိုအနှုတ်လက္ခဏာပြနေပေမဲ့လည်းစိတ်မချရဘူးလို့ကယ်လီဖိုးနီးယားပြည်နယ်အထွေထွေယောဂအထုကုဒေါက်တာမိုးဆန်းက VOA ကိုပြောပါရယ်။ဒါကြောင့်အကောင်းဆုံးနဲ့အထီးရောက်ဆုံးနည်းလမ်းကလူတဦးနဲ့တဦးမထိတွေ့ဖို့အသွားအလာအဆက်ဆက်မလုပ်ပဲတည်တံ့နေထိုင်ကြဖို့အလွန်အရေးကြီးကြောင်းသူကအခုလိုအကြံပြုပါရယ
်။ဒီကျွန်တော်အမေရိကန်မှာတော့မှဒီလိုဆက်နိုင်တဲ့ဆွာပင်ရှိတော့ဖြစ်တော့ဘဝနိုင်ငံမှာဆင်းဆင်းနိုင်တဲ့ကျွမ်းရည် capacity ကပိတ်မလုံလောက်တော့ဒီယောဂါပြန့်ဖို့ကတော့ရှိကောင်းရှိနိုင်တာပေါ့နော်။ဒါပေမဲ့အဓိကကျွန်တော်တို့ဖြစ်စီချင်တာကဒီ social isolation ဆိုတဲ့ဟာဟိုဒူရီအဓိကထားဖို့လိုလေ။အဲ့ဒီ method ကရန်ကြီးအကျိုးရှိလို့ကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်ကယ်လီဖိုးနီးယားမှာဆိုရင်လေဒီ
ယောဂါ covid 19 ကိုကာကွယ်ရေးမြန်မာအစိုးရကကြိုးပမ်းလှုပ်ဆောင်နေပေမဲ့အန္တရာယ်အလွန်ကြီးတဲ့ကူးစက်ယောဂါဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒီထက်မကပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်နေကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကလူထုကျန်းမာရေးပညာရှင်ဒေါက်တာတင့်ဆွေကအခုလိုတုံ့ပြန်ပါတယ်။အဲ
ပမာတစ်ချက်ကတော့ဒီကျန်းမာရေးအသိပညာပေးမှုကြီးနည်းလို့ယူဆတယ်။အဲ့ဒါပြည်သူလူထုအများစုကိုဒီကြီးရောမပေါ်နိုင်ဘူးကိုကျွန်တော်ထင်တဲ့ problematic ချက်နောက်တစ်ခါခုအရေးယူဆောင်ရမှုတွေအတန်တင့်တော်တော်လေးတော့လောက်လာတာတွေ့ရခင်ဗျာကိုဖြစ်ရောကဝင်ပြီးရင်အနည်းဆုံး10ပတ်တော့ကမ္ဘာမှာဒီဥပဒေကလာဝယ်တော့ကြားတယ်အဲ့ဒီအပြင်းထန်တဲ့ဘဝတည်နေစဖို့ရောက်တယ်
ဒေါက်တာတင့်စီပြောပါတာဖြစ်ပါရဲ့ရှင် COVID-19 ကရောဂါထိန်းချုပ်နိုင်ဖို့မြန်မာအိန္ဒိယထိုင်းနိုင်ငံပါဝင်အာရှနိုင်ငံတွေရဲ့နောက်ဆုံးဆောင်ရွက်ချက်တွေကိုကျွန်မဆွေးမြေမောင်ကဆက်ပြီးတော့တင်ပြကြပါမယ်
จากผลกระทบของโควิด19ผมจะเป็นผู้นําในภารกิจนี้และรายงานตรง
ต่อ COVID-19 กายโยคะพยายามจ้าวမလ26ရက်ကြာတာရင်းနေ့ကစလို့ထိုင်းနိုင်ငံမှာကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကြေညာခဲ့တာဖြစ်ပါတယ်ယောဂါကူးစက်ပြန့်နှံ့မှုပြဿနာဟာလက်ရှိထက်အများကြီးပိုဆိုးနိုင်တာမို့အခုလိုမျိုးတင်းကျပ်တဲ့ဆောင်ရွက်မှုကိုလုပ်ရတာဖြစ်တယ်လို့ပုံထုံးလေးကကြေညာချက်မှာဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်ယောဂါကူးစက်မှုအခြေအနေပိုဆိုးလာရင်ထိုင်းလူမျိုးတွေရဲ့ကျန်းမာရေးဝင်ငွေနေထိုင်မှုပုံစံနိုင်ငံရဲ့စီးပွားရေးစရရအလုံးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းဝန်ကြီးချုပ်ကတတိပေးပါရယ်မတ်လ26ရက်နေ့ကစလို့ဧပြီလကုန်တဲ့အထိထိုင်းနိုင်ငံတဝန်းလုံးကိုကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လာတဲ့အတူကန့်သတ်ဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဝန်ကြီးချုပ်ကအတိပေးခဲ့ပါရယ်အခမ်းအနားကျင်းပတဲ့ခမ်းမတွေနေဆက်တွေပိတ်တာပါအဝင်ဈေးရမတက်အောင်မှထိန်းချုပ်မဲ့တန်းတက်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတယောက်ကအခုလိုပြောပြပါဗျ
။ဒီယောဂါထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့မှအစိုးရအနေနဲ့လိုအပ်တဲ့ဆောင်ရွက်စရာရှိတဲ့မှန်သမျှကိုသူကပါဝါအပြည့်နဲ့သူ့ရဲ့ဟိုလုပ်ပိုင်ခွင့်အာဏာအပြည့်နဲ့သူကဆောင်ရွက်သွားမယ်ပေါ့။ဒါလေးကိုယ်တိုင်ပြောသွားတာကတော့ဒီနိုင်ငံသားတွေအားလုံးကိုအဝင်ကိုဒီည7နာရီစပြီးတော့မှသူပိတ်ပင်လိုက်ပြီ။နောက်ပြီးကြတဲ့အခါကျတော့ဒီအသက်5နှစ်ယောက်ကလေးတွေနဲ့80အထက်လူကြီးတွေကိုတော့အိမ်ထဲမှာပဲနေဖို့သူကအကြံပြုထားတယ်ပေါ့အဲ့ဒါပြီးတဲ့အခါကျတော့ဒီကျန်းမာရေးအရေးပေါ်အခြေအနေကြောင့်မို့လို့ဟိုဖြစ်ပေါ်လာတဲ့နောက်ဆက်တွဲကိစ္စတွေပေါ့နော်ဒီကိုယ်နေနှုန်းတက်တာတွေပြီးတဲ့အခါကျတော့ဒီလူစုလူဝေးနဲ့ဟိုယောဂဖြစ်နေတဲ့နေရာတွေကိုတာသွားကြတာတွေပေါ့အဲ့ဒီအားတွေကတော့ဒီတက်ဆိုင်ရာဝန်ကြီးဌာနရဲ့ဒီမှာဆက်ပြီးမှဒီကန့်သတ်ချက်တွေတားမြစ်ချက်တွေကိုဆက်ပြီးထုတ်ပြန်နေရလို့ဟိုကျွန်တော်နားလည်တယ်ပေါ့ဒီဝန်ကြီးချုပ်တာပြောထားတဲ့အရာပေါ့နော
်လူတွေအနေနဲ့ပစ္စည်းတွေအများအများဝယ်ဆုတာမျိုးတားမြစ်တာအပြင်ကုန်စည်နှုန်းတွေအစမတားကျင်လာအထိထိန်းချုပ်မဲ့ဆောင်ရွက်ချက်တွေသတင်းမှထုတ်ပြန်တာတွေကိုအရေးယူမဲ့ဆောင်ရွက်ချက်တွေကိုလည်းထိုင်းအစိုးရကလုပ်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဗုဒ္ဓဟူးနေ့အထိ COVID-19 ရောဂါဖြစ်နေသူ900ကျော်ရှိပြီးတော့သေဆုံးသူက4ယောက်ရှိပါတယ်။အခုလိုမျိုးအိမ်နီးချင်းထိုင်းနိုင်ငံကရောဂါထိန်းချုပ်ရေးအရေးပေါ်အခြေအနေကြီးညာချိန်မှာပဲတောင်ကိုရီးယားနိုင်ငံကလည်းတောက်ကြနေကဆလို့အမေရိကန်နိုင်ငံကလာသူတွေကိုကန့်သတ်တင်းကျပ်မဲ့အစီအစဉ်ကိုကြီးညာပါတယ်။
미국입국자에대한자가격리조치는미국현지발권과정에서사전통보
말라나사코니의떠자니가사로아메리칸가얍라두아롱တခြားသူတွေနဲ့မထိတွေ့ပဲမိမိနေတဲ့နေရာမှာတီးကြခွဲနေရမယ်ဆောင်ရွက်ချက်စတင်မယ်လို့တောင်ကိုရီးယားကပ်ဘေးတုံ့ပြန်ဆောင်ရွက်မှုဆိုင်ရာတာဝန်ရှိသူယွန်းတေဟိုပြောသွားတာပါအမေရိကန်ဟာ COVID-19 ကရောဂါဗဟိုကျန်းမာဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတတိပေးထားချိန်မှာတောင်ကိုရီးယားကအခုလိုဆောင်ရွက်တာပါဥရောပကရောက်ရှိလာသည့်အနေနဲ့သတင်းနှစ်ပတ်ခွဲနေရမယ့်အစီအစဉ်ကိုမတ်လ26ရက်နေ့ကစတင်လုပ်နေတာဖြစ်ပြီးတော့အခုတော့အမေရိကန်ကိုထပ်ပြီးတော့တိုးလိုက်တာပါ။တောင်ကိုရီးယားလေဆိပ်တွေမှာစက်မတ်စစ်ဆင်းနေတာနဲ့ပတ်သက်လို့ဆိုးမျိုးရောမှနေတဲ့မတ်မော်မြတ်သူကအခုလိုပြောပြပါတယ်
။ TV သတင်းတွေမှာတွေ့ရသလောက်ဆိုရင်တော့ဒီစစ်တပ်တရားပါဝင်ပူပြီးတော့ဒီ quarantine လုပ်တဲ့ process ကိုကူညီနေတာတွေ့တယ်။ Airport security ကရိုးအစအရေးတွေပဲလုပ်တာကိုရီးယားမှာအရေးလေဆိပ်ရေးပေါ့နော်လို့ရှိတယ်။ ခုဒီနေ့တည်းမှာတွေ့ရတော့ဒီကြီးတက်ကအဝတ်စုံနေတဲ့လူတွေပါဒီလူတွေကို management လုပ်တဲ့နေရာမှာဒီရင်နေစိုက်တဲ့လူတွေအားလုံးအဲ့လူတွေအားလုံးသူစနစ်တကျတန်းစီပြီးတော့ဘယ်ကနေပထမစစ်တစ်ခါပြီးရင်ဘယ်လိုခွဲခြားမယ်ပေါ့နော်အဲ့ management အကုန်လုံးကိုဒီလူဝင်ကတိုးတဲ့သဘောပေါ့နော်လေးစိတ်ဝင်တန်းနဲ့တည်းမလုံလောက်တော့ဘူးဆိုတော့အဲ့ဒါစစ်တပ်တွေကပါလာတယ်လို့မြင်ရတယ်
ယောဂထိန်းချုပ်ရေးကိုအထူးချက်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံထဲမှာယောဂကူးစက်သူအသစ်အရေအတွက်ကြာနေပေမဲ့အသစ်တွေးရှိတဲ့ကူးစက်သူအများစုကနိုင်ငံသားကရောက်လာသူတွေစီကဖြစ်တယ်လို့အစိုးရကပြောပါရယ်တောင်ကိုရီးယားမှာအိန္ဒိယနိုင်ငံလိုအိမ်ပြင်မထွက်ဖို့တားမြစ်ကန့်သတ်မထားပေမဲ့မလိုအပ်ရင်အိမ်ပြင်မထွက်ဖို့တိုက်တွန်းထားတာပါအထူးသဖြင့်ယောဂဖြစ်သူတွေအပြင်ထွက်ရေးနည်းပညာသုံးချေရခံပြီးတော့အရေးယူပါရယ
်ဒီမှာကျတော့သူကလူတို့ယောဂလက္ခဏာမပြခင်မှာတည်းကကြိုပြီး trace လုပ်နိုင်တာပေါ့နော်တယောက်ယောက်ကစဖြစ်ပြီးဆိုအဲ့လူနဲ့ contact ရှိတဲ့သူတွေကိုဒီမှာတော့ credit card တုံးကြတော့ credit card နဲ့ trace လုပ်တယ်နောက်ဖုန်းနံပါတ်တွေအကုန်လုံးက register လုပ်ထားတာဆိုတော့ဘယ်သူကိုင်ရဲဆိုတာသိတဲ့အတွက်ကြောင့်ဖုန်းနံပါတ်နဲ့နောက်ဖုန်းရဲ့ location နဲ့ light ပြီးတော့ share နိုင်တယ်ပေါ့နော် share နိုင်တယ်ဆိုတော့ဒီလူတွေကဟိုယောဂလက္ခဏာမပြလည်းယောဂရှိတဲ့သူဆိုတော့ကြိုပြီးသိတယ်ယောဂရှိတဲ့သူကြိုပြီးသိလို့ရှိရင်ဟိုအိမ်မှာပဲ self quarantine လုပ်ပေါ့နော်ယောဂလက္ခဏာပြပြီဆိုလို့ရှိရင်တော့သေယုံခေါ်သွားတယ်။ဒါပေမဲ့အိမ်မှာနေနေတဲ့အိမ်မှာပဲနေနေတဲ့ self quarantine လုပ်နေတဲ့လူကယောဂရှိလက္ခဏာရှိတဲ့သူကအပြင်ထွက်လို့ရှိရင်အဲဟိုအဖမ်းခံရတယ်ဒါမှမဟုတ်ရှင်တန်းကြီးရိုက်တာမျိုးရှိတယ
်။တောင်ကိုရီးယားနိုင်ငံမှာလောလောဆယ်အထိယောဂကူးစက်နေသူ9,100ကျော်နဲ့သေဆုံးသူ126ယောက်ရှိပါတယ်။ COVID-19 ရောဂါစတင်ခဲ့တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာနောက်ထပ်ယောဂကူးစက်သူရှိတာ9ရက်အနည်းဆုံးရှိနေပြီလို့တရုတ်အစိုးရကဆိုပါတယ်။25ရက်နေ့ကစလို့တင်းကျပ်ကန့်သတ်မှုတွေကိုလျှော့ပေါ်ပြီးဟူဘေးပြည်နယ်တွေကနေထွက်ခွာခြင်းတွေကိုတွားခွင့်ပြုနေပါတယ်ရှင်။ကျမဆုမြတ်မောင်မ
ကရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဆူဆူဝါးဝါးရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစီးပွားရေးလုပ်ငန်းတချို့ကိုပိတ်ထားပြီးမလို့အဖင်းနဲ့ဘလူတွေးဆုံစူရတာမျိုးကိုမှမလုပ်ဖို့တားမြစ်ထားပါတယ်။ဒီအချိန်မှာလူများနဲ့မယုံတော့ပဲတတိတတန်နေရကသာယောဂပိုးကူးစက်မှုအန္တရာယ်ကိုအထူးရောက်ဆုံးဟန်တားနိုင်နေဒီလန်တစ်ခုဖြစ်တဲ့အကြောင်း VOA သတင်းတောက်ကာရိုပီယားဆန်သတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်။American တလွာဆရာဝန်တွေကျန်းမာရေးပညာရှင်တွေသူနာပြုတွေနဲ့ဆေးဝင်တွေက American ပြည်သူတွေကိုအိမ်ထဲမှာပဲနေဖို့တိုက်တွန်းထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုရေးသားခဲ့ပါတယ်။ပြည်သူတွေအနေနဲ့အိမ်ထဲမှာနေခြင်းကသာယောဂပိုးရှိသူနဲ့ထိတွေ့မှုအနည်းဆုံးဖြစ်တယ်လို့သူတို့ကတိုက်တွန်းထားတာပါ။ယောဂပိုးရှိတဲ့သူထိတွေ့ခဲ့တဲ့နေရာတွေကိုရှောင်ဖို့ကမိမိအိမ်ထဲမှာနေခြင်းကသာအကောင်းဆုံးဖြစ်တယ်လို့ Cleveland စီကန်းက Dr. Jen Allen ကပြောပါတယ်။
Bacteria are going to be everywhere, so if you don't wash your hands before eating or if you're touching any other surface that could be contaminated, you're likely to get sick.
ယောဂပိုးကနေရာတိုင်းမှာရှိနေနိုင်ပါတယ်။အစာမစားခင်လက်မစည်းမီရင်ဒါမှမဟုတ်ယောဂပိုးရှိတဲ့နေရာတွေကိုထိမိကင်မီကူးမှာပါ။ဒီပိုးကတချို့မျက်နှာပြင်တွေပေါ်မှာအချိန်အတော်ကြာအသက်ရှင်နိုင်ပါတယ်။ပတ်ဝန်းကျင်ကိုအထူးသဖြင့်အစာစားတဲ့အခါနဲ့ကိုယ်အစာစားတဲ့နေရာတွေကိုတန်တန်ရှင်းရှင်းထားဖို့လိုပါတယ်လို့သူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကလေထဲမှာ3နာရီလောက်အသက်ရှင်နိုင်ပြီးကျန်မြင့်နေပြည်ပေါ်မှာနာရီပေါင်းများစွာကြာအောင်နေနိုင်တယ်လို့ American အမျိုးသားကျန်းမာရေးသိပ္ပံကသတိပေးထားပါတယ်။ဓာတ်လေကခလုတ်တွေ၊လေကားလက်ရံတွေ၊တကားလက်ကင်တွေကတဆင့်ယောဂကူးစက်နိုင်တယ်လို့ Dr. Jen Allen သတိပေးပါတယ်
။ Anything that's touched by hands is probably going to be contaminated.The vast majority of your illness
is related to hand washing. Then it's timid, man. The mayor can't use it. Nine more.
Hand washing.
Use it. That don't mean you're going to let go. Need to send me. Use it. That. Let go. Send me the chance. Change you. See ba. Sabya ne see ba. The girl who sabya machine. Let them send see ne see ba. ညနာကိုမကင်မိခင်အစာမစားခင်လက်ကိုတည်တည်ချာချာဆေးဖို့တတိရှိပါလို့သူကပြောပါတယ်။ချောင်းဆိုးရင်တောင်နဲ့အုပ်ပြီးဆိုးတာကယောဂပိုးပြည့်နှံ့တာကိုကာကွယ်နိုင်တယ်လို့ဆရာဝန်တွေကအကြံပြုထားပါတယ်။ဒါပေမဲ့တီရှူးဆက်ကူအုပ်ပြီးဆိုတာကအကောင်းဆုံးလို့ဆိုပါတယ်။ပြီးရင်တော့အဲ့ဒီဆက်ကူစားကိုတေချာလွှင့်ပစ်ဖို့တော့လိုပါတယ်။စားပေါက်ဆိုင်တွေနဲ့တခြားလူစုလူဝေးလုပ်တာတွေကနေဗိုင်းရပ်စ်ပိုးကူးစက်တာကပိုများပါတယ်။ဒါကြောင့်အများနဲ့မတွေ့ဘဲတည်တက်နေတာကွန်ပျူတာကီးဘုတ်လိုကိုထိတွေ့တာများတဲ့နေရာတွေနဲ့ပစ္စည်းတွေကိုတန့်စင်တာလက်စည်းတာနဲ့မျက်လုံးနှာခေါင်းပါးစပ်တို့ကိုလက်နဲ့မထိတာဒါတွေကသာမိမိနဲ့တခြားသူတွေယောဂပိုးမကူးစက်အောင်ကာကွယ်နိုင်မှာပါ။ကျမရဲ့ဖွဲ့အစည်းတွေကအကူအညီဆောင်ရှောက်သွားမှာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကလူကင်မှုအမေရိကန်ပြည်သူတွေအနေနဲ့ပူပေါင်းပါဝင်မှုလိုအပ်ပြီးဆရာဝန်တွေသူနာပြုတွေနဲ့ကျမရဲ့ဆောင်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုယောဂမကူးစက်အောင်ကူညီကြဖို့တိုက်တွန်းထားပါတယ်။ VOA သတင်းတောက်ကာရိုပီယားဆန်သတင်းပေးပို့ထားတာကိုပြောပြပေးခဲ့တာပါ။ကျမများသတင်းအောင်ပါရှင်။
န်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ကမ္ဘာမီဒီယာရဲ့မှမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုတ်နှုတ်တင်ပြလိုပါရယ်။ Coronavirus ကူးစက်မှုကြောင့်မြန်မာနိုင်ငံမှာဆေးရုံတွေအခြေခံလွှဲချက်တွေအခက်ကြုံဆွဲခေါင်းစဉ်နဲ့ခိုင်ပင်ကျော်ရေးတဲ့ဆောင်းပါးကို Bloomberg.com မှာဖတ်ရပါရယ်။COVID-19 ကူးစက်ခံရသူနှုတ်ဆက်ပြီးဖြစ်တဲ့အကြောင်းတင်းနယ်နေတုန်းကအတည်ပြုပြောကြလိုက်ပြီးတော့တရုတ်၊အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်၊လာအိုတို့နဲ့မျက်ချင်းထိစပ်နေတဲ့မြန်မာနိုင်ငံဟာကိုရိုနာဗိုင်းရပ်စ်သက်တမ်းနဲ့တကယ်ရင်ဆိုင်ရပြီလို့စာရေးပါတယ်။ဒီရောဂါကူးစက်ပြန့်နှံ့မှုကိုတေးခွေးအောင်လှုပ်ဆောင်ရင်းနဲ့54သန်းသောလူဦးရေအတွက်အခြေခံစားတောက်ပုံနဲ့တခြားအထောက်အပံ့တွေရရှိစေရေးလှုပ်ဆောင်နိုင်မဲ့ကိစ္စဟာအရေးကြီးတယ်လို့ဆိုပါတယ်။မင်းကြတဲ့မြန်မာ့ကျမရေးဆောင်ဆောင်မှုကိုစိတ်မချလို့သူ့နိုင်ငံသားတွေမြန်မာနိုင်ငံကထွက်ခေါ်လာကြဖို့ဗြိတိန်နိုင်ငံဂျာယီယုံကကြီးညာထားပါတယ်တဲ့တချိန်တည်းမှာပဲဗြိတိန်ကပြန်လာသူတူတူဟာလဲကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရတာတွေ့ရတယ်လို့မြန်မာ့ကျမရေးအရာရှိတွေကဗိုလ်ဒုနေမှာပဲအတည်ပြုခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာ2018မှာပြည်တွင်းအစည်းအဝေးထုတ်လုပ်မှုဒေါ်လာ87ဘီလီယံရှိခဲ့ပြီးဒါဟာလူရေ69သန်းရှိရဲ့အိန္ဒိယထိုင်းနိုင်ငံရဲ့9ပုံတပုံရှိပါတယ်လို့သူကဖော်ပြပါတယ်။ဒီအချိန်မှာပြည်သူတွေအနေနဲ့စီစံစားစားတဲ့အခြေခံစားကုန်တွေကိုတက်စင်းနဲ့ပဲဝယ်ယူကြပြီးပုဂ္ဂလိကစီးပွားရေးနဲ့ညှိနှိုင်းပြီးကုန်စည်နှုန်းထင်ချုံရေးလုပ်နိုင်မှဖိနိတ်ဘိုင်းလို့ခေါ်တဲ့ကြောက်အားနဲ့အလွန်ကျုံဝယ်ယူမှုကိုထင်ချုံနိုင်တာဖြစ်ပါတယ်တဲ့။ဒေါအောင်ဆန်းစုကြည်ကတော့စီဝါရေးလုပ်ငန်းတွေဆက်ယုံတွေဈေးဆိုင်တွေအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ပစ်ဖို့အစီအစဉ်မရှိဘူးလို့ရုပ်မြင်သံကြားကပြန်ပြောကြားထားပြီးမြန်မာနိုင်ငံဘဟုဘင်္ဂလည်းပြီးခဲ့တဲ့နှစ်ပတ်အတွင်းမှာပဲအတွန်းနှုန်းကို2ချိန်ဆော့ချပြီးခဲ့တယ်လို့ဆိုပါတယ်။နင်းနာထိခိုက်တဲ့ပုထုလုပ်ငန်းခရီးသွားလုပ်ငန်းတွေအတွက်တရခိုင်နှုန်းနဲ့ချင်းငွေဒေါ်လာ30ရာထားတဲ့အပြင်ဒီလုပ်ငန်းတွေအခွန်ပေးဆောင်ရမယ့်အချိန်ကာလကိုလည်း2020စက်တင်ဘာအထိရှုဆိုင်ထားတယ်လို့ဆိုပါတယ်။ဒီပါကဝင်ရောက်လာသူတွေကိုစံသက်စောင့်ကြည့်ရေးအစီအစဉ်တွေလုပ်ထားပေမဲ့မြန်မာနိုင်ငံမှာမကြခင်ကတာဝန်ထမ်းဆောင်ခဲ့မှုရဲ့အမေရိကန်ကူးစက်ရောဂါဆရာဝန်ကြီးတူကတော့ကာကွယ်ထိန်းချုပ်ရေးကိုထိခိုက်ရအောင်လုပ်နိုင်ဖို့ဆိုရင်ကူးစက်ရောဂါရှိနေရဆိုရင်ဘယ်နေရာမှာရှိနေလဲဘယ်နှစ်ယောက်ရှိနေလဲဆိုတာကိုအတိအကျသိဖို့အရေးကြီးတယ်လို့ပြောထားပါတယ်တဲ့။ဒါ့အပြင်ခရီးသွားလာမှုထိန်းချုပ်ရေးနဲ့ social distancing လို့ခေါ်တဲ့လူချင်းထိတွေ့ပုကမှုမရှိစေရေးကိစ္စတို့ကိုထိတွေ့ရရဆွေးနွေးဖို့လိုအပ်တယ်လို့လည်းသူကဆိုထားပါရတဲ့စီးပွားရေးဘက်မှာတော့မြန်မာနိုင်ငံဟာမကြာမီကစီးပွားရေးဖုံချိုခဲ့တာခီးသွွားလုပ်ငန်းကြောင်းသာဖြစ်ပြီးအခုလိုဗိုင်းရပ်စ်ပြဿနာကြောင့်ဒီလုပ်ငန်းကိုမိခွန်ရရသူတွေပြဿနာတက်နိုင်တယ်လို့យေတာထားပါခင်ဗျာကျွန်တော်ကြော်စမ်းတာပါ
စီစဉ်ရဲ့အရင်ကမိုဘိုင်း app ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ View in မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ View in mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone နဲ့မျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ View in Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဒီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတစ်ကမ္ဘာလုံးကအစိုးရတကြီးနဲ့ဟန့်တာဖို့ကြိုးပမ်းအထုတ်နေကြခြင်းမှာမြန်မာနိုင်ငံအပါအဝင်အစ်တောင်အခြားနိုင်ငံတို့ရဲ့လှုပ်ဆောင်ချက်ဟာအားရပွဲမရှိဘူးလို့ဒီကသုံးသပ်နေကြပါတယ်။ဒါဘလောက်မှန်ကန်ပါသလဲ။မြန်မာနိုင်ငံတွင်းကအထွေထွေယောဂါကူးဆရာဝန်တူဖြစ်သူဒေါက်တာကျော်စောဦးနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။ဆရာ
ဒေါက်တာကျော်စောဦးညာကျွန်တော်ဒီကနေ့ဆရာကိုဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိတ်ထိတ်ပြားပြားဖြစ်နေရတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်ပထမဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုတို့လိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအာယုံစွဲကြဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အဆိုရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းမိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးတူဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတမူးချင်းနေရာပြောလို့ချင်းဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေပြည်နယ်ဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟို WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနနေပြီးတော့စပြီးတော့ချက်ချင်းမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲတော့ကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ချင်းစောတယ်ပြည့်စုံတယ်လို့ယူဆပါတယ်
ဒါမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အရှနိုင်ငံထဲမှာအထူးသဖြင့်မြန်မာတို့လာအိုစုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုဆွတ်တွက်လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့လူစီးပွားခြေနေတွေဒီကျမကြီးဆောက်ရှောက်မှုပေါ့နော်ခေတ်ကာလဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့အဲတချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်တို့ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျမ်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓကအားနည်းတဲ့အပိုင်းတွေရှိတယ်တချို့ဒေတာတွေကြတော့လည်းကျွန်တော်တို့ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်အဲဒီပုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်မြင်တယ်ဒါမြန်မာနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်စီရဲ့ပုံကူတွေအဓိကပြောတာကတော့တံတရားစီပြီးရောစောင့်ကြည့်ခဲ့တဲ့လူနာတွေစီရဲ့အဲ့ဒီမှာတချို့ပြေဆုံးသွားပြီမဲ့ဒီရောဂါရောက်မဟုတ်ဘူးလို့ပြောတယ်တချို့ကတော့စစ်ဆေးနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့ပြေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်ကြလဲကျွန်တော်စဉ်းစားမိပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုကနေရာတိုင်းတောင်းနိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
။ဟောအဓိကတော့ကျွန်တော်တို့ဥမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတစ်ခါလုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာစိတ်စဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောယောဂအခြေအနေတွေကလည်းကျွန်တော်နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံးလုံးနေရလည်းရှိတယ်ဗျအခုမှကျွန်တော်ဒီတီယောဂါနဲ့တည်ဆုံနေနှုံးရတယ်ကျွန်တော်နိုင်ငံမှာလည်းအခုချိန်ကြီးကရှိတော့မှာပဲဘလောက်ပဲကျွန်တော်တွေကုသမှုတွေပြေပြေပညာတွေပြေပြေပေါ့နော်ဒါဥမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးလို့အစည်းအဝေးနှလုံးယောဂါဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်ကဖြစ်ပွားမှုတွေကများလာတယ်ဟိုများလာတဲ့ကြောင့်မို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂါတွေပေါ့နော်တွေးလို့အစည်းအဝေးနှလုံးဒီအဆုတ်နာရာရှိအဆုတ်ကင်ဆာစတဲ့ဒါတွေနဲ့ပတ်သက်တည်ဆုံးလုံးတွေကလည်းများလာတဲ့ကြောင့်မို့လို့ဒီအချိန်မှာတည်တယ်ဆိုရင်လူတွေက COVID-19 ကိုတန်တရားရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂါတွေနဲ့တည်ဆုံးနိုင်လည်းရှိပါတယ်အခုတည်ဆုံးသွားတဲ့လူနာတွေကလည်းသူကုသရတဲ့ဆရာတွေကိုယ်တိုင်ကအခြေခံကြောင်းတရားယောဂနဲ့တည်ဆုံးနေဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျ။ဆိုတော့အားကြောင့်မလို့ကျွန်တော်တို့ကတော့အခုချိန်ကတော့ဒီယောဂကဟိုအားလုံးကအာရုံစိုက်နေကြအောင်မလို့ကျွန်တော်တို့ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူကြောနေတယ်လို့ယူဆပါတယ်။အကယ်၍ဒီတချို့တွေပြောတယ်လို့ပေါ့နော်ဒီ negative ပေါ့လေအခြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တို့ခုနေမြင်ကြည့်တာကအကယ်၍ဟုတ်ပြီဒီအခြေကမှားခဲ့တယ်ဆိုရင်တော့အဲ့ဒီလူနာကိုဒါမှမဟုတ်သေဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိဒီရှင်လို့ပဲဟိုပြန်ပြီးဆေးရုံဆင်းသွားနေတာဖြစ်အကယ်၍ဒီအခြေကမှားခဲ့မယ်ဆိုရင်သူ့ဘေးနားမှာသူ့ပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကျမ်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်ကလည်းကူးစက်ခံရပါပဲလေ။ဒီကိစ္စကြီးကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်။အော်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီညနေမှာအစိုးရကြုံလိုက်ပြီးပြေတယ်ဖြားတယ်လာတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြဘူးလို့ဒီဟိုမရှိတာကိုတော့တချို့ကအဲ့ဒါကိုထောက်ပြနေတာကိုတော့ကျွန်တော်အနေနဲ့ဟိုသူတို့မြင်လဲဟိုပါတော့မမှားဘူးတို့တော့လည်းပဲဟိုဖုံးပြတာလို့မရဘူးဆိုတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ်
။နောက်ကျွန်တော်တစ်ဆက်တည်းမေးစင်းတယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွမ်းကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာတော့ ဒီကိုစံတရားရှိရဒီယောဂလက္ခဏာလို့ပြတဲ့ဟာတွေကိုမှသာဒီဟာကိုစံသတ်နိုင်တယ်မြန်မာနိုင်ငံမှာရောလူပဲနှစ်ယောက်လောက်ကိုစံသတ်နိုင်မဲ့အင်အားရှိပါလေခင်ဗျာ
အခုလောလောဆယ်တိသားတလောက်ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့လူတွေထိတွေ့ထားတဲ့လူတွေပေါ့နော်အဲပြီးလို့ချင်းဒီခုနကကျွန်တော်ပြောကိုဗစ် 19နဲ့ဆင်တူရဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူများဆိုတောင်းကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော်ဒီယောဂရှာဖွေတဲ့အချက်ကလည်းWHOရဲ့ဒီမှာပြထားတယ်ဒီပြထားတဲ့ဒီရလက်တွေပါပဲဆိုတော့ဒီ PCR
ဆက်ကလည်းကျွန်တော်နိုင်ငံမှာလုံးဝမရှိတဲ့ဒီပညာရှင်တွေကိုလည်းကျွန်တော်တို့ဒီအဲဒီအမေရိကန်တို့ဘာတို့ကနေဒီမှာလူကလူသားတိုင်းလည်းရှိပါတယ်ဆိုတော့ဒီအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ကကြာခဏတော်တော်များများကူးစက်နေတာတွေ့ရတဲ့ဆိုတာမျိုးဖြစ်လာတယ်ဆိုတော့အခုဒီကိုရိုနာဗိုင်းရပ်စ်မှုကိုဗစ်
19နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးငင်းဆန်တဲ့အဆင့်ဒနိုင်ယယ်စတေ့ချ်ကိုရောက်ခဲ့ပါသေးလားမဟုတ်ဘူးနဲ့ထချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ဒီတော့ဒီရနေ့တရင်ချက်လက်မိပညာကဲဒီစက်ခက်ကလေးတော့မြင်းဆန်လို့လည်းမရပါဘူးကျွန်တော်ဘာဖြစ်တချို့ကတော့ဒီတရင်မောင်ချတယ်ဆိုတော့ဒါပေမဲ့ဒီလက်ရှိဆိုးရတော့တရင်မောင်ချဖို့လည်းမရှိတယ်လို့ဒီခက်ကလည်းတရင်မောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မို့လို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့နည်းနည်းပြင်းထန်သလားလို့ပေါ့နော်ဟုတ်ကဲ့ကျွန်တော်နောက်ခုမိကျင်တာဆရာမောင်တယောက်အနေန ဒီကတော့ကျွန်တော်တို့လိုကြည့်ခဲ့လဲဆိုဒီတရုတ်ပြည်ကလည်းဒါ
အဓိကတော့ကျွန်တော်တို့လိုကြည့်ခဲ့လဲဆိုဒီတရုတ်ပြည်ကလည်းဒါဒီတရင်းမောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာပေါ့နော်ဟိုလက်ရှိတော့တရင်းမောင်ချတယ်ဟိုဒီအစားဖြစ်တော့ကလည်းကျွန်တော်တို့ဒါကိုတတိထားပြီးတဲ့ကြာဝင်ပြောခဲ့တာကိုလည်းတရင်းမောင်ချဖို့သူကြိုးစားခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကအချိန်ရတဲ့အဆင့်ဖြစ်တဲ့ကြောင့်မို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်
င်ဘူးဆိုပြီးတော့တချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်။ဒါပေမဲ့ကျွန်တော်အနေနဲ့တော့ဘာမြင်လဲဆိုတော့အခုလက်ရှိပေါ့နော်။ဟိုတို့ဒီထွက်လာတဲ့တရင်းတွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတိုးနိုင်ငံဟာဒီယောဂကိုဟိုဘာဖြစ်သူတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေဆီဆီရောက်လာပြီဆိုတော့သူတို့ဘယ်လိုများတာကိုတိုးတာပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့လိလာနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီ။ဟိုဒါပေမဲ့ဒီဟာဒီတရင်းဆက်လက်ဟိုကျော်လေမမှန်ကန်တိုင်းလို့ပြောတော့လည်းပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျမ်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုပြောနေတဲ့တော့ချီးကျူးပါလေဗျ
ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီယောဂါကိုကာကွယ်ဖို့ကြိုးပမ်းတာဟာသိပြီးတော့ကျန်တန်းတဲ့စီမင်းစည်းကမ်းတွေ drastic action ထုတ်တယ်ဆိုတော့ပြောကြပါတယ်ဘယ်မှမထွက်နိုင်ဆိုတော့အပြင်ထွက်တဲ့လူတွေရောမှဒါရဲတွေကစစ်ဆေးပြီးအထက်ပြန်သွားအတင်းသွင်းကြတယ်အဲ့လိုမျိုးလူရတွေကလူအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကအဲ့လောက်ထိတင်းကျပ်ဖို့လူပါလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
ဟိုကျွန်တော်လေးလာဖက်ရှုတဲ့ဟာရဆိုရင်တော့အဲဒီတိုးနိုင်ငံဟာဒီကျွန်တော်စနေမှုလားတစ်ခုယူရမှာပေါ့နော်ဆိုတော့အဲ့လိုပြောတဲ့တိုးကိုကျွန်တော်ရန်ဦးစားပေးပြောနေလို့လည်းထင်ပါတယ်အဲ့တော့တန်ကားတော့လေးလာတုံးချက်ရကျလို့ချင်းဟိုကဒီကနေ့ချက်တဲ့ပြအဲ့ဟိုဘေးကြီးနေပေါ့နော်ကျွန်တော်ဒီဟိုဟန်မှာအကုန်လုံးကျွန်တော်လော့ဒ်ဒေါင်းလုပ်ချလိုက်တာဟာသူမှန်ကန်တဲ့ဆုံးဖြတ်ချ
mean or you know what the chudo, the chunga chedia, Kankai Mama Neto Bibet Data or Loku Lude. Mama look down the camera, you know, the Woosy Wawa, Tigide, Free Bainsangari, Tigide, Yo Bainsangari, Tigide, Alongo, or you know, Kangana Alomoma, Tayamu, Chide, Sura Mane, Dodo Leve, Tinarua, Bea, Udabi, Sinamale, Sura, or Sinamu. The lockdown of Gaia or Gongyu Sudi Water, you know what don't do anyway, Dodo Leve, or you know, no one may change it to not throw me money and my little man looking on in it, changing trouble.
COVID-19 ပြည်နာထားကြရမှာပါပွဲလမ်းတွင်ခန်းသားတွေကိုပိတ်ပြဖို့မလိုသေးဘူးလို့ယူဆနေတဲ့သူတွေရှိသလိုယောဂကုသမှုပြင်းထန်နေတဲ့နိုင်ငံတွေမှာလို့ပွဲလမ်းတွင်ခန်းသားတွေကလည်းရုတ်တရက်ယောဂကုသမှုတွေအလုံးရင်းနဲ့ပေါ်လာမှာကိုစိုးရိမ်ပူပန်နေတဲ့သူတွေလည်းရှိနေကြပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့လူတူနဲ့တူတွေ့ဆုံလို့ဆက်ရင်အောင်လက်ဆွဲနှုတ်ဆက်တာမျိုးမပြုလုပ်ဘဲလက်ဝယ လို့ဆိုရမှာပါဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့လူဦးရေထောင်ထဲချီပြီးရုတ်တရက်ရောဂါကူးစက်ခံရတဲ့အခါကုသမှုပိုင်းမှာအခက်အခဲတွေကြုံတွေ့နေရတာကြောင့်မြန်မာနိုင်ငံမှာလူတွေအများကြီးတပြိုင်တည်းကူးစက်ခံရမယ်ဆိုရင်အခက်အခဲဝင်လို့ဝင်မှုတွေအများကြီးဖြစ်ပေါ်လာမှာသိကြပါဗျဝေဘာကီကူးစက်စီရင်ုံကြီးမှာဌာနမှူးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကလည်းလူတွေအများကြီးရုတ်တရက်ယောဂကူးစက်ခံရပြီဆိုရင်ကူးစက်ယောဂအထူးကူစီရင်ုံကြီးတွေနဲ့မလုံလောက်ဘဲအနေနဲ့ရဲကစီရင်နေပါကုသဆောင်ရွက်ပေးဖို့လိုအပ်လာနိုင်တာကြောင့်ကျွတ်တင်ပြင်ဆင်မှုတွေပြုလုပ်ထားတယ်လို့အခုလိုပြောပါရစေ
infection ရဲ့ risk တော့နိုင်ငံရှိနေကြတဲ့အတွက်ကြောင့်မလို့အားလုံးသောဆောင်ဝင်နေတဲ့မှာတော့နိုင်ငံတော်ဆိုရင်ပူပန်မှုတွေရှိရအောင်တော့ကျွန်တော်တို့ကအမြဲတမ်းအဆင့်ဆင့်တော့ခဏခဏထပ်မှန်ပြီးတော့ချစ်လေးချင်းလေ့ကျင့်မှုတွေနဲ့အမြဲပြုလုပ်နေရပါတယ်ပြီးရင်လည်းကိုယ်ဟာဘလောက်ထိကိုယ်ကိုယ်ကိုယ်ကိုယ်ဟာ confidence ရှိလာဖို့ကျွန်တော်တို့အနေနဲ့တကယ်တမ်းတကယ်ဝတ်ဆင်တာမဲ့ဝတ်စားများကိုကျွန်တော်တို့ဝတ်ဆင်နိုင်ဖို့အတွက်ကျွန်တော်တို့ပြင်ဆင်မှုတွေပြုလုပ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့အခုလည်းပဲအဲ့လိုပဲနောက်ကကျွန်တော်တို့ညာအကယ်၍များပေါ့နော်နေမကောင်းဖြစ်သွားခဲ့ရင်နောက်အဖွဲ့တွေအတွက်ကျွန်တော်တို့အကုန်လုံးစီစဉ်မှုတွေတော့အကုန်ပြုလုပ်ထားကြပါတယ်အခုကျွန်တော်တို့ဆေးရုံအနေနဲ့ကြတော့လည်းပဲနောက်မှာကျွန်တော်တို့တိုးချက်ဆောင်ဆရာကြီးတို့လက်တက်တရားနေပြီးတော့ဆောက်ခဲ့တဲ့နှစ်ထပ်ဆောင်နဲ့သုံးထပ်ဆောင်ရဲ့ပေါ်ဆုံးတက်ကိုလည်းကျွန်တော်တို့ဖွင့်လှစ်ဖို့အတွက်အဆင့်သစ်နီးပါးလောက်ဖြစ်နေခဲ့ပါပြီနောက်ထပ်လည်းပဲကျန်တဲ့တိုင်းနဲ့ပြည်နယ်ဆေးရုံများနဲ့တကွကျန်တဲ့ဆေးရုံများကိုလည်းချက်ထွင်ပြီးတော့စီစဉ်ဆောင်ရွက်ဖို့လည်းပြုလုပ်ထားတယ်လို့ကျမတို့ဘက်ကတော့သိရပါတယ်ဆရာကြီးဒီအတွက်တော့ကျမတို့အားလုံး၆ရက်နေရဆိုလည်းကျမတို့တယ်လီကွန်အခိုးနဲ့ကျမတို့အခိုးကိုဗစ်ဆိုပြီးတော့ကျမတို့ဆေးရုံမောင်းတရားကျော်ကိုကျမတို့တနိုင်ငံလုံးမှာရှိတဲ့ဆေးရုံမောင်းတရားကျော်ကိုကျမတို့အားလုံးဓာတ်ခွဲနမူနာယူပုံကုသပုံပြုစုပုံပြီးတော့ဒါမျိုးစည်ရင်းပေးပို့ပုံ referral စနစ်အချိန်ပြည့်ဆက်ဆံနိုင်မှုစနစ်ဒီဒါမျိုးတွေတော့ပြုလုပ်ထားပါတယ်ဆရာကြီး
ယောဂဘုရှိတဲ့သူတွေ့ရင်ချက်ချင်းတိဖို့နဲ့တခြားသူတွေကိုကူးစက်ပြန့်နှံ့မှုမရှိအောင်အချိန်မီကာဝယ်ထိန်းချုပ်နိုင်မှုဟာအခုချိန်မှာအလွန်ရည်ကြီးနေတာပါ။ယောဂဖြစ်တဲ့နိုင်ငံတွေကနေဝင်ရောက်လာတဲ့သူတွေကမှတဏှာရှိတဲ့လူတွေနဲ့ဖျားရနေတဲ့သူတွေကမှ COVID-19 အသက်ရှင်နှံ့ကြောင်းဆန်ရယောဂလက္ခဏာနဲ့ဆင်တူတဲ့သူတွေကိုဦးစားပေးပြီးယောဂဘုရှိမှရှိစစ်ဆေးပေးနေတာဖြစ်တယ်လို့သိရပါတယ်။လူတွေအများကြီးကိုဆန့်သက်စစ်ဆေးပေးဖို့လိုလာရင်လုံလုံလောက်လောက်ဆန့်သက်စစ်ဆေးပေးနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးအမျိုးသားကျန်းမာရေးတက္ကသိုလ်ဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်အောင်မှဆွေတင်ကအခုလိုပြောပါရစေ
ရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျွန်တော်ဆွဲနေပါတယ်ဆွဲထားတဲ့အထက်မှာလည်းကျွန်တော်တို့ဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ဘာတွေဘယ်လိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကျွန်တော်တို့အမျိုးသားကျန်းမာရေးတပ်ဖွဲ့ဝင်ဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တပ်ခွဲကန်း
3ပြည့်နှစ်နဲ့တူရှိလာတဲ့အခါထိထိရောက်ရောက်ကုသဆောင်ရှောက်မှုပေးနိုင်စေဖို့ဆိုတာတွေကိုတော့ခက်ခဲခဲခဲကြိုးစားပြင်ဆင်နေကြရတာပါဒီလိုအချိန်မှာလူစုလူဝေးအခမ်းအနားပွဲလမ်းသဘင်တွေကနေလူအများများကိုရုတ်တရက်ကူးဆက်ပြန့်နှံ့သွားမယ်ဆိုရင်နောက်ဆက်တဲ့စုစုတွေကိုပြင်းပြင်းထန်ထန်ကြိုတွေ့ရလာနိုင်တာကြောင့်မြန်မာပြည်သူတွေအနေနဲ့ကြိုတွေ့လာနိုင်တဲ့အနေအထားတွေကိုသိရှိပြီးလူစုလူဝ
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် Blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ Corona Virus ရောဂါပိုးကူးစက်ပြန့်ပွားမှုနဲ့COVID-19 ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေဆောင်ရွက်နေကြတဲ့အထက်မှာကျောင်းတွေ၊ကောလိပ်တွေ၊တက္ကသိုလ်တွေပိတ်ထားတာလည်းပါပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်တော်တော်များများမှာမူလတန်းကစလို့တက္ကသိုလ်အတန်းတွေအထိကိုစာသင်ခန်းတွေကိုယာယီပိတ်ထားကြပါတယ်။စာသင်ခန်းတွေကိုပိတ်ထားတယ်ဆိုပေမဲ့သင်ကြားမှုတွေကိုရပ်ထားတာမဟုတ်ပါဘူး။အွန်လိုင်းပေါ်ကနေတဆင့်လေ့ကျင့်သင်ကြားမှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီတစ်ပတ်မှာတော့တုံးတန်းကျောင်းသူတယောက်အိမ်ကနေစာလုပ်နေရတဲ့အတွေ့အကြုံကိုမျှဝေခြင်းပါတယ်။အမေရိကန်ပြည်နယ်ထဲမှာပြည်နယ်တဝန်းကျောင်းတွေပိတ်ထားတဲ့ Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မေနှင်းအိမ်ရဲ့အတွေ့အကြုံဖြစ်ပါတယ်
။အကျောင်းစာတွေကဒီမှာသမီးတို့တွေက email တွေပို့ပြီးတော့ online courses တွေလုပ်ပေးတယ်လေ။ login လုပ်ပြီးမှ courses နဲ့ quizzes တွေရှိတယ်။ kindergarten to 12th grade ရှိတယ်လေ
။ဟွန်းသမီးအခုတုံးတန်းဆိုတော့တပည့်တော့တုံးတန်းစာနဲ့ပတ်သက်ပြီးတော့ကျောင်းမှာဘာတွေပို့ပေးပြီးတော့အိမ်စာတွေလောက်ခိုင်းနေလဲ
။သမီးက login လုပ်ပြီးမှဒီလောက်လို့ရတဲ့ဟာတွေရှိတယ်လေ။ quizzes တွေရှိတယ်
။မိကွန်းနေဖြည့်ရတဲ့ဟာနောက်ပြီးတော့
ပြန်သမီးတို့တွေကတခါသမီးတို့ဒီ games ရှိတယ်လို့ပေါ့သင်္ချာ games တွေရှိတယ
်စာဖတ်တာရောဖတ်ရလား
စာဖတ်လို့ရတယ် online ပေါ်မှာစာအုပ်တွေရှိတယ်ပြန်သမီးတို့တွေကကြိုက်တဲ့ဟာဖတ်လို့ရတယ်
အဲ့တော့ကျောင်းကတကယ်ချင်းနေနေရောသမီးတို့ဘယ်လိုမျိုးအဆက်အသွယ်လုပ်နေလဲ
သမီးက online ပေါ်မှာပြောလို့ရတယ်တခါသမီးကဆော့တယ်လေပြန်တချို့တကယ်ရင်းတဲ့တမီးနဲ့ဆော့တာဆိုတမီးတို့တွေတမီးကသူတို့တွေနဲ့ပြောတယ်လေ
ဆိုတမီးကအခုတော့ကျောင်းပိတ်ထားတော့စိတ်ညစ်နေလား
အာတမီးကကျောင်းမှာမပိတ်ခင်တော့တမီးတို့တွေက library မှာဆရာမကပြောတယ်6ခုယူလို့စာအုပ်6ခုယူလို့ရတယ်ဆိုတမီးကတအားစိတ်မကောင်းမဖြစ်ဘူးတမီးကဖတ်လို့ရတယ်
อ๋อจ้างไปနေပဲလေစာရီဖတ်လို့ရတော့တမီးစိတ်မညစ်ဘူ
းပြင်ဆရာမကဲရန်ဒီနဲ့ colors တွေပြန်ယူလာတယ်လေဆိုတော့တမီးတို့တမီးကရေးလို့ရတယ်ဆွဲလို့ရတယ
်ဟောအခုအဲ့ဒါအိမ်မှာအဲ့ဒါတွေလုပ်နေတာပေါ့
ဟုတ်ကဲ့တမီးကစမ်းညာကြည့်တယ်ဘောလုံးကန်တယ်တခါတလေအပြင်လမ်းလျှောက်တယ်ပြင်တခါတလေတမီးကတအားကောင်းရင်ဖေဖေကတခါတလေmovie တွေတူတူပြရတယ်လေ
သမီးလိမ္မာရင်ရုပ်ရှင်တွေကြည့်ရတာပေါ့
ဟုတ်ကဲ့
Maryland ပြည်နယ်တွေကတုံးတန်းကျောင်းသူမတ်မင်းနေအိမ်ပြောပြသွားတာပါ COVID-19 ကပ်ရောဂါကာကွယ်တဲ့အနေနဲ့ကျောင်းတွေပိတ်ထားရတယ်ဆိုတာကိုကျောင်းတွေမှာရှင်းပြထားပြီးဖြစ်လို့ကျောင်းသူကျောင်းသားတွေအနေနဲ့ကျောင်းမတက်ရပေမဲ့သူတို့လုပ်ရမယ့်တာဝန်ကိုအလေးအနက်ထားကြတယ်လို့မတ်မင်းနေအိမ်ရဲ့မိခင်မတ်ခင်ပြူထွေကရှင်းပြပါတယ်
သူတို့ကျောင်းမှာကကိုရိုနာဖြစ်တယ်ဆိုတော့ကိုရိုနာနဲ့ပတ်သက်ပြီးတော့ discussion တွေလုပ်ကြတယ်ခလေးတွေကြားမှာဆွေးနွေးပွဲလုပ်တယ်ဥပမာတမီးဆိုရင်အိမ်ရောက်တာနဲ့သူပြန်ပြောပြတယ်ဒီလိုဆွေးနွေးပွဲလုပ်ကြတယ်ကိုရိုနာဖြစ်တာအခုဆိုလို့ရှိရင်ဘလောက်ဆိုးနေပြီပေါ့သူတို့ကအဲ့ဒီ information တွေဟာအစားဒီအချက်လက်လေးတွေကိုသူတို့အွယ်နဲ့မလိုက်အောင်သိတရရတယ်ရှိတယ်ဆိုတော့သူတို့အသိစိတ်ထဲမှာဒီချင်းနေကြမှုလို့ကျောင်းပိတ်တာဒါသူတို့ကျောင်းတက်နေရတဲ့အချိန်ဆက်ပြီးတော့လေ့လာနေရမယ်ဆိုတော့အသိရလည်းရှိတဲ့အခါကျတော့သူတို့အလုပ်ကိုသူတို့လုပ်ရမယ်ဆိုတာကိုလည်းအဲ့ဒီအသိရှိနေတယ်အဲ့ဒီတစ်ခုကတော့ဒီခလေးတွေအတွက်လည်းတော်တော်လေးကောင်းတယ်သူတို့ကဒီတင်ထောက်ကူပစ္စည်းရလည်းအပြည့်ဝရထားတယ်သူတို့ကိုတင်ကြားတဲ့ပုံစံကလည်းသူတို့မပြင်းအောင်တခြားလုံးလှုပ်လာခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကစာသင်ရတယ်ဆိုတာကိုလည်းပြောနေတာမျိုးပေါ့နော
်နောက်ပြီးတော့ဒီကျောင်းသူကျောင်းသားတွေသင်ခန်းစာတွေပြတ်မသွားအောင်လို့ဒီကျောင်းနေရာနေပြီးတော့ online ကနေစီစဉ်ပေးထားတဲ့ပုံစံကိုလည်းရှင်းပြပေးပါလားရှင
်ဘယ်လိုစီစဉ်ပေးထားလဲဆိုတော့ classroom login ဆိုပြီးတော့ပေါ့နော်ဒီကျောင်းစာသင်ခန်းထဲမှာသင်တဲ့ပုံစံမျိုးဒီကျောင်းလုံးကသင်ခဲ့တဲ့ဒီသင်ခန်းစာတွေလေ့ကျင့်ခန်းတွေတင်ချာပဲဖြစ်ဖြစ်စာဖတ်တာပဲဖြစ်ဖြစ်ပေါ့နော်စာရေးစာဖတ်တာတွေပေါ့လေအဲ့ဒါတွေအကုန်လုံးကိုသူကအွန်လိုင်းပေါ်ကနေပြီးတော့မှဒီအင်တာနက်ကွန်ပျူတာရှိမယ်အင်တာနက်သုံးလို့ရမယ်ကျောင်းကပေးထားတယ်သူတို့ဒီ login လုပ်လို့ရတဲ့ဟာပေါ့နော်ဆိုတော့အကောင့်ထဲဝင်ပြီးတော့ဒီကျောင်းနဲ့ပတ်သက်တဲ့သူတို့လေ့လာလို့ရတဲ့ဟာတွေကိုအဲ့ဒါမှထည့်ထားပေးတယ်ဆိုတော့ကလေးတွေကအဲ့မှာသွားပြီးတော့ကျောင်းပုံမှန်ကျောင်းတက်တည်တဲ့အချိန်မှာလုပ်တဲ့ဟို fan game တွေအပါပေါ့နော်ဒီလေ့ကျင့်ခန်းတွေသူတို့လုပ်လို့ရမယ်ဆိုလိုတာကအဲဒီတင်စာတွက်တာပါညာအပြင်ဟိုပဲကလေးတွေဟိုစာလဲတက်ဟိုပျော်လဲပျော်ရအောင်လုပ်ပေးတဲ့လေ့ကျင့်ခန်းမျိုးတွေပေါ့နော်ပေါ့ပေါ့ပါလေ့ကျင့်ခန်းတွေလည်းပါတယ်နောက်စာဖတ်ဖို့အတွက်ဒီနေ့ဟိုဥပမာသူကရေးထားတယ်ဒီနေ့ကိုအကြိုက်ဆုံးအယုတ်ကလေးတစ်ယုတ်ကိုမိနစ်20စာဖတ်ပြပါကိုကြိုက်တဲ့စာတစ်ခုဖတ်ပြပါပေါ့ဒါမှမဟုတ်လို့ရှိရင်လေကိုအဖေကိုဖြစ်ဖြစ်အမေကိုဖြစ်ဖြစ်ကိုအမကဝယ်ဖြစ်ကိုတရရောက်ကိုစာမိနစ်20ပြည့်အောင်ဖတ်ပြပါပေါ့ဆိုတော့အဲ့လို assignment တွေလုပ်ထားတဲ့အခါကျတော့ကလေးတွေကအဲဒီနေ့ဆိုလို့ရှိရင်တနေ့လာနေ့အတွက်ဆိုရင်ဒါလုပ်ပေါ့ဆိုတော့အင်္ဂါနေ့အတွက်ဆိုရင်လည်းပါပေါ့အများကြီးတွေပေးတာတော့မဟုတ်ဘူးပေါ့ပေါ့ပါပါပဲဒါပေမဲ့သူတို့ကကျောင်းသွားပြီးတော့နောက်တစ်ခါဘာတွေကိုသူတို့ကတိုက်တွန်းလဲဆိုတော့ဒီလိုမျိုးကျောင်းစာလေ့လာမှုမပြတ်ပေါ့နော်တည်မှုတစ်ခုခုရှိနေတာအပြင်ကိုကလေးတွေကိုသူတို့ရဲ့ဒီပျော်စရာအချိန်ပေါ့နော်လှုပ်လှုပ်ရှားရှားအားကစားလုပ်ဖို့အတွက်လည်းတိုက်တွန်းနေအဲ့ခါကျတော့မိဘတွေကတော့အခုလိုအချိန်မျိုးမှာပို့ပြီးတော့အချိန်ပေးရတာပေါ့လေအွန်လိုင်းမှာသွားပြီးတော့ကလေးတွေအဲဒီနေ့ဆိုရင်ဘာတွေလုပ်ဖို့ကျောင်းကညွှန်ကြားထားတာရှိတယ်ပေါ့ကြည့်ပြီးတော့အဲ့ဒီလေ့ကျင့်ခန်းလေးကိုကလေးနဲ့အတူတူလုပ်ပေးမယ်ပြီးသွားလို့ရှိရင်သူတို့မပြင်းအောင်သူတို့နဲ့အတူတူကစားပေးတာတို့နောက်ဒီပုံမှန်ပေါ့အဲကလေးတွေသူတို့ကစားခြင်းနဲ့အချိန်လေးတွေကိုသတ်မှတ်ပေးရတာပေါ့နော်အဲ့ဒါတွေတော့လုပ်ပေးရရှိပါတယ
်အမေရိကန်မှာတော့ကျောင်းသားမိဘတွေနဲ့ဆရာဆရာမတွေကြားမှာအွန်လိုင်းပေါ်မှာဆက်သွယ်မှုတွေကအရင်တည်းကရှိနေပြီးသားပါဒါပေမဲ့အခုလိုမျိုးအခြေအနေအရကျောင်းပိတ်ထားရတဲ့အခါမှာကျောင်းသားတွေအတွက်လိုအပ်ချက်တွေကိုကျောင်းတွေကဖြည့်ဆည်းပေးနိုင်ဖို့အဖက်ဖက်ကကြိုးစားစီစဉ်ပေးနေကြပါတယ်အမေရိကန်ပြည်ထောင်စုထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ပိုများလာနေချိန်မှာဌာနဆောင်ကလုပ်ငန်းလည်ပတ်မှုတွေယာယီရပ်ဆိုင်းနေကြပါတယ်ကျောင်းတွေတက္ကသိုလ်တွေကိုဘယ်တော့ပြန်ဖွင့်မယ်ဆိုတာကိုလည်းဘယ်သူမှအတိအကျမပြောနိုင်သေးပါဘူးလောလောဆယ်အခြေအနေမှာအွန်လိုင်းစာသင်ခန်းတွေကပုံမှန်စာသင်ခန်းတွေနေရာမှာအစားထိုးတင်ကြားပေးနေဥပမာဖြစ်ပါရဲ့ရှင်ကျွန်မဆင်းမြတ်ပါပ
ါခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံမှာဗော်ဒူးလေးကသေဆုံးသူ938ယောက်ရှိခဲ့တဲ့အတွက်ကမ္ဘာမှာအီတလီနိုင်ငံပြင်သေဆုံးမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာရင်အများဆုံးသေဆုံးခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်သေဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။သေဆုံးသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြင့်ဒေါ်လာ12,000ထည့်ဝင်ကြဖို့ကရသမဂအတွင်းရမှုချုပ်အန်တိုနီယိုကူတာရက်စ်ကပေါ်ထုံးနေမှာပဲတိုက်တွန်းလိုက်ပါတယ်။ COVID-19 ရောဂါဟာလူသားတို့တရားလုံးကိုချင်းချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂအတွင်းရမှုချုပ်ကပြောဆိုလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေး အမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာဗိုလ်ထုံးနေမဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအချိန်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမိုင်းအင်ဂျီရိုနဲ့လွတ်တော်ခေါင်းဆောင်တွေကြားဗိုလ်ထုံးနေဆိုပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ကျွန်တော်ရင်းနဲ့မနေ့ကစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောရာရီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွတ်အစီအစဉ်တွေကိုနေနေကနေထုတ်လုပ်ပြီးဥပောင်းတင်ဆက်ပေးနေတာဖြစ်ပါတယ်မင်္ဂလာရှိတဲ့နေ့တွေနဲ့ဖြစ်ကြပါစေခင်ဗျာကျွန်တော်အောင်လွေဦးပ
This program has come to you from the Voice of America, Washington.